Ukraine ပေါ်ရုရှားရဲ့ကျူးကျော်မှုကြောင့်လူသားချင်းစာနာမှုနဲ့လူ့ပြည်ပြဿနာတွေကြုံရတာကိုဖြေရှင်းဖို့ကြိုးစားနေတဲ့မဟာမိတ်တွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ American သမ္မတ Joe Biden ဟာပိုလန်နိုင်ငံကိုတောင်းရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ American တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ
်။ We're in the midst of and I don't want to sound
အခုချိန်ဟာဒီမိုကရေစီနဲ့ခရိုနီတွေကြားကတိုက်ပွဲလေရောက်နေတာဖြစ်ကြောင်းအမေရိကန်သမ္မတကအမေရိကန်လေတပ်တမဟာ82ကတပ်ဖွဲ့ဝင်တွေနဲ့ပိုလန်နိုင်ငံရဇောမြို့မှာတောက်ကြရင်တွေ့ဆုံတယ်ပြောကြားခဲ့တာပါသမ္မတဘိုင်ဒန်တွားရောက်တွေ့ဆုံခဲ့တဲ့အမေရိကန်တပ်ဖွဲ့တွေဟာပိုလန်၊လက်တူရေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ဘူလ်ဂေးရီးယားနဲ့ရိုမေးနီးယားအပါအဝင်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေမှာရောက်နေတဲ့ထောင်နဲ့ချီတဲ့နေတိုးမဟာမိတ်တပ်တွေကိုအခုညီပေးဖို့ရောက်နေတာပါယူကရိန်းမှာကျုံးနေရတဲ့အကြမ်းဖက်မှုအန်ဒီယာကနေထွက်ပြေးလာတဲ့ဒုက္ခတွေအရေအတွက်တိုးလာနေတာနဲ့လူသားဆန္ဒမှုပြဿနာတွေကိုမဟာမိတ်တွေဘယ်လိုတုံ့ပြန်ကင်တွယ်နေရလဲဆိုတော့သမ္မတဘိုင်ဒန်ကို resort လေးစိတ်မှာရှင်းပြခဲ့ကြတာဖြစ်ပါတယ်သမ္မတဘိုင်ဒန်ဟာပိုလန်ကိုမလာခင်တောက်ကြနေမှာပဲဘယ်လ်ဂျီယံနိုင်ငံ Brussels မှာဥရောပကော်မရှင်အကြီးအကဲ Ursula von der Leyen နဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမတိုင်ခင်မှာတော့ဥရောပဒေသရဲ့ရုရှားရင်းနှံတင်ပို့မှုကိုနှီးခိုနေရမှုတွေရော့ပါအောင်ပူးတွဲအလုပ်အဖွဲ့တစ်ခုကိုဖွဲ့စည်းကြောင်းကြေညာခဲ့တာပါ